တရားစွဲခံထားရတဲ့ NNI အစိုးရလက်ထက်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူနဲ့စီပင်ဝန်ကြီးဦးမြအောင်တို့ကိုစစ်တွေထောင်တဲ့အထူးတရားရုံးကဒီကနေ့ဧပြီလ6ရက်နေ့မှာပြည်တံချမှတ်ခဲ့ပါတယ်။ထောင်ဒဏ်4လနဲ့ဒါမှမဟုတ်ငွေဒဏ်5000ပေးဆောင်ရမယ်ဆိုတဲ့အတွက်ပါတီကလည်းငွေဒဏ်ပေးဆောင်ခဲ့တယ်လို့ဆိုပါတယ်။ရန်ကုန်ကလာတဲ့တရင်ကိုငင်းချမ်းပြောပြပေးပါရှင်
။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနှိမ့်ရှိထောင်ချခံထားရတဲ့ NLD ရခိုင်ပြည်နယ်ဝန်ကြီးချုပ်ဟောင်းဦးညီပူနဲ့ဝန်ကြီးဟောင်းဦးမင်းအောင်တို့ကိုရွေးကောက်ပွဲမှာမဲမတမာမှုလုပ်ခဲ့တယ်ဆိုပြီးရာဇတ်တည်းပုံမှန်ဥပဒေပုံမှန်130ကာကြီးနဲ့ပြည်내ရွေးကောက်ပွဲကော်မရှင်အဖွဲ့ကွဲဒုတိယဥက္ကဋ္ဌဥတုရင်ထုတ်ခါတရားလိုလုပ်ပြီးတရားစွဲခဲ့ပါတယ်။ဒါအပြင်ရခိုင်ပြည်နယ်စီပင်ဝန်ကြီးဟောင်းဦးမင်းအောင်ကိုလည်းဥညီပူရဲ့ရွေးကောက်ပွဲဆိုင်ရာဥပဒေဖောက်ပြန်မှုကိုအားပေးကူညီခဲ့တယ်ဆိုပြီးရာဇတ်တည်းပုံမှန်ဥပဒေ109နဲ့ထပ်တိုးတရားစွဲခဲ့ပါတယ်။ဒီကနေ့မှာတော့ဦးညီပူနဲ့ဦးမင်းအောင်တို့ကိုစစ်တွေထောင်တွင်းအထူးတရားရုံးကနေထောင်ဒဏ်4လဒါမှမဟုတ်ငွေဒဏ်ကျပ်5000စီကျခံစေဖို့အမိန့်ချခဲ့တယ်လို့ဦးညီပူရဲ့အမှုကိုလိုက်ပါဆောင်ရွက်နေတဲ့ရှေ့နေကပြောပါတယ်။ဦးညီပူနဲ့ဦးမင်းအောင်တို့ကထောင်ဒဏ်4လစီကျခံဖို့ရွေးချယ်ခဲ့ပေမဲ့လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဒဏ်ငွေ5000စီလာရောက်ပေးဆောင်ခဲ့တာကြောင့်ထောင်ဒဏ်4လကျခံဖို့မလိုတော့ကြောင်းဦးညီပူအမှုကိုလိုက်ပါဆောင်ရွက်နေတဲ့သတင်းဥပဒေဆိုင်ရာအဖွဲ့အစည်းကအထက်တန်းရှိနေဦးကျော်ဆိုးလင်းကအခုလိုရှင်းပြပါဗျာ
။ဟုတ်တယ်ပါ။ဟိုကဒီနေ့အမိန့်ချပါတော့ဒီထောင်ဒဏ်က၄လပေါ့။တကယ်လို့ငွေဒဏ်က5000ပေါ့။ငွေဒဏ်5000မဆောင်လို့ရှိရင်ထောင်ဒဏ်၄လတတ်ခံရမယ်ဆိုတော့အမိန့်ချတာပါခင်ဗျာ။အခုကတော့ဒီငွေဒဏ်ထောင်လိုက်ပြီပေါ့နော်။ဒီသူတို့ဒီပါတီကတယောက်ကလာပြီးတော့ငွေဒဏ်ထောင်တော့တယ်လို့ပြောပါခင်ဗျာ။ထောင်ဒဏ်လည်းဟုတ်တယ်မရှိတော့ခင်ဗျာ။
စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံထားရတဲ့ဝန်ကြီးချုပ်ဦးညီပူအပါအဝင်ရခိုင်ပြည်နယ် NLD အစိုးရဝန်ကြီးဟောင်း၅ဦးကိုလည်းအဂတိလိုက်စားမှုတိုက်ချက်ရေးဥပဒေပုံမှန်တွင်နဲ့2022ခုနှစ်ဇန်နဝါရီလ19ရက်နေ့ကပဲရခိုင်ပြည်နယ်တရားရုံးကနှိမ့်ရှည်ထောင်ဒဏ်အသီးသီးချမှတ်ခဲ့ပါတယ်။ဦးညီပူအပါအဝင်ဗန္ဓာအခွန်စီမံကိန်းနဲ့စီးပွားရေးဝန်ကြီးဟောင်းဦးကျော်အေးသိန်းနဲ့တရားစစ်ဆက်မှုနဲ့လမ်းပန်းဥဆက်သွယ်ရေးဝန်ကြီးဟောင်းဦးအောင်ကျော်စံတို့ကိုလည်းအဂတိလိုက်စားမှုတွေနဲ့အလုတ်ကျန်းတဲ့ထောင်ဒဏ်6နှစ်စီချမှတ်ခဲ့ပါတယ်။စီပင်တာယာရေးဝန်ကြီးဟောင်းဦးမင်းအောင်ကိုတော့ထောင်ဒဏ်8နှစ်၊စိုက်ပျိုးရေးဝန်ကြီးရေးတက်တော်နဲ့တပ်တုတွင်ဝန်ကြီးဟောင်းဦးကျော်လွင်တို့ကိုလည်းထောင်ဒဏ်3နှစ်စီချမှတ်ထားခဲ့တာပါ။ပြည်내ဝန်ကြီးချုပ်ဟောင်းဦးညီပူကိုတော့ထောင်ဒဏ်6နှစ်အပြင်အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုပုံမှန်905ခန်းနဲ့ထောင်ဒဏ်2နှစ်ချထားပါသေးတယ်။စီဝင်တရားရေးဝန်ကြီးဟောင်းဦးမင်းအောင်ဟာလည်းအာဏာသိမ်းမှုစန့်ကျင်ဆန္ဒပြပွဲတွေကိုဥဆောင်မှုနဲ့ငြိမ်းစုစီပုံမှန်19တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25တို့နဲ့ထောင်ဒဏ်2နှစ်နဲ့2လချမှတ်ခံထားရပါတယ်ခင်ဗျာ